路径的设定，今生这么热，度日打算个把乱。
ယနေ့လူပြောများနေတာကမြန်မာစာတွေကဆက်လုံးလေးတွေကိုပြင်ဆင်မဲ့ကိစ္စဖြစ်ပါတယ်။သူများနိုင်ငံကစာပေတွေကမပြည့်စုံလို့နောက်ထပ်အခေယာဆက်လုံးအစ်တွေထပ်ထည့်ရပါတယ်။မြန်မာစာမှာကစုံလင်ပြေဝနှိမ့်သက်စရာကောင်းလို့ယနေ့အချိန်အထိဘာမှပြင်ဆင်ရမလို့လောက်အောင်ကိုကောင်းမွန်နေတာဖြစ်ပါတယ်။ပြင်ကျင်တဲ့ဆရာကြီးတွေသတိထားသင့်ပါတယ်။တကယ်ပြင်သင့်တာကပျက်စီးနေတဲ့စိတ်ဓာတ်တွေဖောက်ပြန်နေတဲ့အကျဉ်းစရိုက်တွေကိုပြင်ရမှာဖြစ်ပါတယ်။ပြင်သင့်တာတွေမပြင်ဘဲမပြင်သင့်တာတွေကိုပြင်းနေသမျှတော့ပျက်စီးနေဦးမှာဖြစ်ပါလေ။အင်္ဂလိပ်အစိုးရလက်ထက်မှာနေချေအစိုးရကမြန်မာစာကိုအထင်မကြီးပါဘူး။ရန်ကုန်တက္ကသိုလ်မှာမြန်မာစာဆိုတာလုံးဝမရှိခဲ့ပါဘူး။မြန်မာစာဌာနဆိုတာဝေးပါရော။နောက်ပိုင်းမှာမြန်မာတွေထဲကအောက်ဆိုးတက္ကသိုလ်မှာဘွဲ့ရခဲ့တဲ့ဆရာကြီးဦးဖေမောင်တင်ကိုတိုင်ရှင်းပြတော့မှမြန်မာစာကိုလေးစားရကောင်းမှန်းအထင်ကြီးရကောင်းမှန်းစတင်သိလာကြပါလေ။ဟိုတုန်းကတော့မင်းတို့မြန်မာစာကဘာတွေများပါလို့လဲကွာ။အတလို့ချီးမွမ်းထားတဲ့ဘုံတော်ဘွဲတွေပဲများနေတာပါအနှစ်သာရဘာမှမရှိပါဘူးလို့နေချက်အင်္ဂလိပ်တွေကမြန်မာစာကိုဒီလိုဝေဖန်ကြတာဖြစ်ပါတယ်ဒါကိုသူတို့တံပိုးထားတဲ့အောက်ဆိုးတက်သူမှာဘွဲယူလာတဲ့ဆရာကြီးဦးဖေမောင်တင်ဖြည့်ချင်းချက်ထုတ်ပေးလိုက်ပါတယ်မြန်မာစာမှာလေးစားစရာကောင်းတဲ့အဓိပ္ပာယ်နဲ့ဆိုင်မှုတွေအများကြီးရှိပါတယ်ဥပမာရှင်မာတိလဝန္တရှင်မာရထတာရရှင်ဥဒ္ဓမကျော်စတဲ့ပြုတ်ကပြလင်္ကာအကျော်မော်တွေရဲ့စာရီကိုလိလာမှတ်သားကြည့်ပါအတိဘယ်ဘလောက်လေးနဲ့တည်တည်နေတယ်ဆိုတာသိလာပါလိမ့်မယ်ကိုကံပြုစာအုပ်လေးတအုပ်နဲ့ပင်ဖွင့်ဆိုချက်ကျမ်းဒီအများကြီးရေးရလောက်အောင်လေးနဲ့တည်တည်ပါတယ်လို့ကြကြနနရှင်းပြတော့မှအင်္ဂလိပ်အစိုးရကမြန်မာစာပြီကိုစတင်လေးစားလာပါတယ်နောက်ပိုင်းမှာရန်ကုန်တက္ကသိုလ်ရဲ့မြန်မာစာဌာနဆိုတာစတင်ပေါ်ပေါက်လာပါတယ်နေချက်တွေကတော့အထင်ကြီးလေးစားရတဲ့ဒီမြန်မာစာကိုပါရီမြန်ပြင်ကျင်သေးတာလဲစဉ်းစားလို့ကိုမရပါဘူးစလုံးနဲ့စလိန်ဇာကွဲနဲ့စမြင်ဆွဲတာဝန်ပူနဲ့တတန်တလင်းကျိတ်တွေကအတန်တူမယောင်နဲ့တကယ်တော့လုံးဝမတူကြပါဘူးအတိဘယ်တက်ရောက်မှုသုံးဆွဲမှုတွေလဲကွာခြားနေတာကိုအားလုံးသိကြပါတယ်မြမစာရဲ့ရှေ့ပြေးစာပေဖြစ်တဲ့ပါဠိစာပေမှာလဲဒီပြီးနဲ့တရားတွေကိုပဲပြည့်စုံစွာနဲ့ဖော်ပြထားတာဖြစ်ပါတယ်ဟူစဉ်ကမြမစာတင်ပုံးကြီးကိုထွင်ခဲ့ကြတဲ့ရှေးပညာရှိတွေကလဲစနစ်တကျနဲ့ဒီပြီးနဲ့တရားတွေကိုပဲတီထွင်သုံးဆွဲခဲ့ကြတာဖြစ်ပါတယ်။သူ့အတွက်ပြည့်စုံကောင်းမွန်နေတဲ့ကိုမြမစာပေကိုမဖျက်ဆီးမိဖို့တကယ်အရေးကြီးပါတယ်။တမိုင်းမှာတရားခံဖြစ်သွားနိုင်တဲ့ကိစ္စပဲဖြစ်ပါတယ်။ခေတ်ဆန်းမြမစာပေပေါ်ပြီးတဲ့နောက်မှာရန်ကုန်တက္ကသိုလ်မှာတက္ကသိုလ်ကျောင်းသူကျောင်းသားတွေမြမစာတင်သင့်မတင်သင့်ဆိုတဲ့အငင်းပွားမှုတစ်ခုဖြစ်ပေါ်လာပါတယ်။ရုပ်ရုပ်တဲတဲအကွဲကွဲအလွဲလွဲတွေဖြစ်ကုန်ကြပါတယ်။မြမစာမတင်တင်ဘူးမြမစာကိုဖြုတ်တင်တယ်ဆိုတဲ့ဘက်ကဥဆောင်တိုက်ခိုက်သူကဆရာကြီးဦးတက်တူဖြစ်ပါတယ်သူကအင်္ဂလိပ်စာတန်သူဆိုတော့မြမစာကိုတန်ဖို့မဲ့အောင်ကိုတိုက်ခိုက်သူဖြစ်ပါတယ်ဝါဆိုဝါကောင်ရေတွေကြီးလို့တပြေးတည်းမဲ့ကောက်စုွယ်ဆိုတဲ့ခလေးကဗျာတွေရေးတာပြီးမြမခလေးတွေကိုမြမစာနဲ့စတင်မိတ်ဆက်ပေးခဲ့သူကဆရာကြီးမင်းတူုံဖြစ်ပါတယ်ဘွဲကတော့တော်တော်ပြင်းပြင်းထန်ထန်ပါပဲဒါပေမဲ့ဆရာစောကြီးဆရာမင်းသူဝန်တို့ကဒီကိစ္စမှာအငင်းခုအတိုက်အခံဝင်မလုပ်ကြပါဘူးသို့တော်လည်းပဲရန်ကုန်တက္ကသိုလ်မန္တလေးတက္ကသိုလ်များရဲ့မြမသားဆရာကဗျာဆရာဘာသာရန်ဆရာတွေကမြမစာပေဘက်ကကာကွယ်ခဲ့ကြပါတယ်အင်္ဂလိပ်ကိုတော်လန်တုန်းကအတိုင်းပါပဲမြမစာစီဒုစာမြမစကားစီဒုစကားမြမစာကိုဒုချစ်သည်ဒုတိုင်းပြည်ကိုဒုချစ်သည်တဲ့ကျွေးကြော်တန်တွေကညံသွားပါတယ်ခမားတို့ရန်ကုန်တက္ကသိုလ်မှာမြမစာကိုဖြုတ်မယ်ဆိုရင်ရန်ကုန်တက္ကသိုလ်ကိုရန်ကုန်မှာမြန်မာနိုင်ငံမှာမဖွင့်နဲ့အင်္ဂလန်တို့အမေရိကတို့မှာတွားဖွင့်ပါဒါကမြန်မာနိုင်ငံကတက္ကသိုလ်တွေမှာမြန်မာစာတင်တာဟာအဆန်းမဟုတ်ပါဘူးကိုယ့်စာပေကိုယ့်ယဉ်ကျေးမှုကိုကိုတွေကတန်ဖိုးမထားရင်ဘသူတွေကတန်ဖိုးထားကြမှာလဲလို့တဘာဝကြကြအတိတ်ပဲရှိရှိခြေပါကြတော့မှာအင်္ဂလိပ်စာကူမှာစာလို့ထင်ထားကြတဲ့ပေါမောက်ကကြီးတွေငြိမ့်သက်သွားကြပါတယ်ဘီးရဆုံတရအဆုံနဲ့ဖွဲ့စည်းထားတဲ့မြတ်ဗုဒ္ဓရဲ့ပိဋကတ်စာပေများမြမစာအစရာဇကုမာရကြောက်စာကားလို့ဆိုထားတဲ့ခေတ်ဆက်ဆက်ကကြောက်စာများမြမစာရဲ့လေးနဲ့ကျေပြန့်မှုလှပတိတ်တိမှုစတာတွေနဲ့နှောင်ဖွဲ့မွမ်းမံထားတဲ့ယရုယကံပြုတ်ကပြလင်္ကာများပေါ်နွေလလျင်စတဲ့နတ်ရှင်တော်ရဲ့ယရုကပြများဟာဒီပြီးတွေတရတီနဲ့လှလပပခန့်ခန့်ညာညာ ဖွဲ့စည်းထားတာဖြစ်ပါတယ်အဖက်ဆက်လို့မရအောင်တိုင်းပြည်ကိုလည်းဖျက်ဆီးခဲ့ပြီးပြီစိတ်တက်ရေးရာနဲ့အကျင့်စာရိတ္တတွေပျက်စီးအောင်ကို့လူမျိုးတွေကိုလည်းဖျက်ဆီးခဲ့ပြီးပြီပြီးဖြုတ်တရဖြုတ်နဲ့ကိုမြန်နိုးတဲ့မြမစာပေအလင်္ကာတွေကိုအခုလိုဖျက်ဆီးရိုက်ချိုးတဲ့အနေအထားမျိုးကတော့မဖြစ်သင့်တော့ပါဘူးဖို့မိချောင်းမင်းဖြစ်ကမြင့်မချမ်းသာဆိုတဲ့ဇကားအတိုင်းဖို့ကဖို့လိုမနေပဲဖို့နေရာမှာမဟုတ်ပဲမိချောင်းတွေရဲ့မင်းတက်လုံနေသမျှတော့ဒီမြင့်ပင်လေတကြောမှာပျက်စီးဆုံးရှုံးရခြင်းများစွာနဲ့ကြုံတွေ့နေရတတ်ပါတဲ့ဆိုတဲ့မြမစကေပုံလေးဟာယနေ့ဖြစ်ပျက်နေတဲ့မြန်မာနိုင်ငံရဲ့တမိုင်းမှာအနှိမ့်ကျဆုံးအနစ်နာဆုံးမျက်နှာအငယ်ရဆုံးအဖြစ်ဆိုးစနစ်ဆိုးတွေကိုဖော်ပြနေတာဖြစ်ပါတယ်အခုလိုခစ်ဆိုးစနစ်ဆိုးအဖြစ်ဆိုးတွေနဲ့အယူဝါဒဆိုးတွေကြားထဲမှာပဲမြန်မာနိုင်ငံသားအားလုံးကိုယ်စားပြီးကိုယ်ယဉ်ကျေးမှုကိုစတဲ့တိုးရိပ်ထိမ့်သိမ့်နိုင်ကြပါစေကြောင်းဆန္ဒပြုလိုက်ပါတယ်ဓမ္မပေါင်းသူတော်ကောင်းသူဆင်းရဲကင်းပျောက်ချမ်းသာရောက်၍ကုသိုလ်နှင့်ဖျားကျမ်းမှာချမ်းသာကြပါစေ
ခင်ရှင်ကြပါစေ တို့မြတ်သားစွမ်းကပါလွန်ငြိမ်ချမ်းကြပါ